တည်ဆုံးသူအောင်ရွေးထွေးမိသားစုဝင်တွေကအမှုကိုကြေးအေးလိုကြောင်းတင်ပြတဲ့အပြင်တရားလိုပြသက်တည်14ဦးရဲ့ထွက်ဆိုချက်တွေထဲမှာခိုင်လုံတဲ့ထွက်ဆိုချက်မပေါ်ပေါက်တာကြောင့်တိုင်းဒေသကြီးဥပဒေချုပ်ကအမှုကိုရုတ်သိမ်းဖို့ရုတ်သိမ်းလွှာတင်သွင်းကြကြောင်းနိုင်ငံတော်တိုင်ပင်ခံရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ဒီကသူ့ရဲ့လူမှုကွန်ရက်ဆာမင်နာမှာပြီးခဲ့တဲ့ဇွန်လ30ရက်နေ့ကရေးသားဖော်ပြခဲ့ပါတယ်။အဲ့ဒီအမှုရုတ်သိမ်းဖို့တိုင်းဒေသကြီးဥပဒေချုပ်ကတင်သွင်းတဲ့အပေါ်မေးခွန်းထုတ်မှုတွေဝေဖန်မှုတွေရှိနေကြပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်တိုင်းအရှေ့ပိုင်းခရိုင်ရဲတပ်ဖွဲ့ရုံးကအကြောင်းပြန်စာတစ်စောင်ကလည်းလူမှုကွန်ရက်ဆာမျက်နှာဒီပေါ်မှာပြန့်နှံ့လာပါတယ်။အဲ့ဒီစာဟာအောင်ရွှေထွေးအမှုကိုရုတ်သိမ်းခွင့်တင်ပြလာတဲ့အပေါ်ကန့်ကွက်ကြောင်းအရှေ့ပိုင်းခရိုင်ဥပဒေရုံးကိုအကြောင်းပြန်တဲ့စာဖြစ်ပါတယ်။အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးမိတ္တိလာမျိုးကတရားလွှတ်တော်ရှေ့နေဥအောင်သိန်းကအခုလိုပြောပါတယ်
။ဖြစ်စွတ်မှာတက်လာတဲ့အရာရဲကတာဝန်ကြီးရဲကလို့မှန်တယ်။သူကပေါ့အများလဲစိတ်ဝင်စားတယ်သူမိနေတာဟုတ်ရုပ်သိမ်းရခွင့်ပြုတင်မှုလို့တက်ဆိုင်ရအကြီးကဲကညီညွန့်နေဒေါ်ရမှတ်ချက်ပေးတယ်အတိအပေကတော့ပါလဲဆိုတော့ချိန်ဥပဒေအရာရှိကဥပဒေချုပ်ကနေပြီးတော့ဟာလာခွင့်ပြုလိုက်တယ်ဆိုတဲ့သဘောမျိုးထောက်ခံလိုက်တယ်ဆိုတဲ့သဘောမျိုးတရားရုံးကတရားပြုရလဲဒါဟုတ်ခွင့်ပြုလိုက်ပြီးတော့ဒီဥစ္စာကိုလွှတ်ပေးလိုက်တယ်ဆိုတာကျင်းမှာတော့အခုတိုင်းဆိုရင်ကြားရတဲ့တင်ကတော့ဥပဒေပိုင်းနဲ့တရားရုံးပိုင်းကရှင်းရစိတ်စာမှန်နေဆိုရင်ပေါ့နော်မှန်ကန်နေဆိုရင်ဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့ကဆောင်ရွက်ချက်ဒီလုံလုံနဲ့ညီပြီးတော့ချင်းချင်းချင်းချင်းနဲ့သူကတန့်ွက်ထားတဲ့သဘောမျိုးအဲ့ဒီလိုထုတ်တာမှန်နေဆိုရင်တာဝန်ကိန်းတွေလိုပဲလုပ်ရမှာပဲ
ဒီမှုဟာအများပြည်သူစိတ်ဝင်စားပြီးပြည်သူလူထုကိုအထိတ်အလန့်ဖြစ်စေတဲ့အပြင်ငြင်းဝတ်ပြပြရေးကိုထိခိုက်စေတဲ့အမှုဖြစ်တာကြောင့်ရုတ်သိမ်းခွင့်တင်တာကိုကန့်ကွက်ကြောင်းအဲ့ဒီစာမှာဖော်ပြထားပါတယ်နိုင်ငံတော်သမ္မတဦးဝင်းမြင့်ကရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှာတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အစိုးရအဖွဲ့ဝင်တွေဥပဒေအရာရှိတွေနဲ့ပြီးခဲ့တဲ့ရက်ပိုင်းကတွေ့ဆုံစဉ်လူသေးဆုံးမှုမှာပြည်သူချင်းချင်းအမှုကိုကြေအေးနိုင်ပေမဲ့နိုင်ငံတော်အနေနဲ့ကြေအေးရုပ်သိမ်းတယ်ဆိုတာမဖြစ်တဲ့ကြောင်းပြောကြားခဲ့ပါတယ်။အဲဒီနောက်ဒီအမှုရုပ်သိမ်းတာကိုခြေဖြတ်ပြီးပြန်လည်စစ်ဆေးဖို့ဆုံးဖြတ်တာဖြစ်ပါတယ်။အခုလိုအမှုကိုဆက်လက်စစ်ဆေးမယ့်ကိစ္စနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးရောဘတ်ဆန်းအောင်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။အဲ့ဒီအမှုကိုဆက်လက်စစ်ဆေးဖို့အတွက်နိုင်ငံတော်သမ္မတဦးဝင်းမြင့်ကပြည်ထောင်စုတရားသူတို့ပြည်ထောင်စုရှင်းနေကြုံနဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတို့ကိုမနေ့ကခေါ်ယူတွေ့ဆုံပြီးအဲ့ဒီအမှုရုတ်သိမ်းတဲ့နောက်ခံအကြောင်းရင်းတွေကိုတိတိကျကျစစ်ဆေးပြီးဥပဒေနဲ့အညီမှန်မှန်ကန်ကန်ဆောင်ရွက်ဖို့ဆိုပြီးမှာကြားခဲ့ပါတယ်။အမှုစစ်ဆေးနေစဉ်တွင်နောက်ွယ်ကဖြစ်ရတွေအရဆက်လက်စုံစမ်းဖော်ထုတ်ဖို့အတွက်အခရီးလိုက်စားမှုကော်မရှင်ကဆက်လက်စစ်ဆေးဖို့ဖြစ်လာရတာပါ။အခရီးလိုက်စားမှုကော်မရှင်ဖွဲ့ဝင်ဦးဟန်ညွန့်ကတော့ကော်မရှင်အနေနဲ့ဘယ်လိုလှုပ်ဆောင်မယ်ဆိုတာကိုအခုလိုပြောပါတယ
်။အဲကျွန်တော်အစည်းအဝေးထိုင်ပါမယ်ဗျာ။ဥပဒေနဲ့ညီဆက်လက်ဆောင်ရွက်ပါမယ်။အစည်းအဝေးကမကြာမီကျင်းပပြီးတော့ဥပဒေနဲ့ညီဆက်လက်ဆောင်ရွက်ပါမယ်
။အောင်ရဲထွေးတည်ဆုံမှုနဲ့လာရောက်ဖမ်းခံထားသူ၃ဦးကိုအမှုရုပ်သိမ်းပြီးဇူလိုင်လ25ရက်နေ့ကတရားရုံးကနေပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကအဲ့ဒီအမှုရဲ့နောက်ွယ်ကအကြောင်းရင်းတွေစစ်ဆေးဖို့သမရဆုံးဖြတ်တဲ့အခြေအနေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တို့က1988နောက်ပိုင်းမှာတရားစီရင်ရဲနေတာအခုမှပြန်ထူမလို့လှုပ်တော့မယ်ရှိတယ်ဝန်ထမ်းတွေကအရင်အတိုင်းပဲအကျင့်အတိုင်းပဲလက်စားတယ်အခုလည်းပဲအမှုတီဆောက်တဲ့ရဲတပ်ဖွဲ့ကအဓိကပဲဗျာတော်မှာအငိတ်ကနေတော့မင်းသမီးတက်ဆွဲတာမဟုတ်ဘူးရံကုန်မျိုးကြီးမှာစင်ပေါ်မှာတက်ပြီးတော့ခင်ဗျဝိုင်းပြီးတော့လူတက်ကိုတတ်တာဗျာအဲ့ဒါယူတက်တယ်မခိုင်လုံးဘူးတဲ့အဲ့တော့အဲ့ဒါမျက်မြင်တွေကလည်းသိမထွက်ကြဘူးတဲ့ဆိုပြီးတော့ဗျာတည်ရရှင်လွတ်ပိုက်တာဗျာနောက်ထပ်ခိုင်လုံးတော့အမှုတီဆောက်ပြီးပြန်တင်လို့ရှိရင်ပြန်ဆွဲလို့ရတယ်ဗျာအဲ့ဒါတော့ဥပဒေသဘောတရားရအမှုကိုမပေါ်အောင်ပေါ့ဗျာဖြတ်ပြီးတော့အမှုတီဆောက်ပြီးတော့အဲ့ဒီကိန်းနဲ့အမှုစစ်တွေပေါ့ဗျာအဲ့သူတို့တော့အရေးယူရမယ်ဗျာဥပဒေရာရှိကမကြီးကြပ်ဘူးပေါ့ဗျာဒီပြက်နေတဲ့အယူဒီတိုင်းသွားပြီးတရားရုံးတင်တဲ့ခါကျတော့သူ့မှာလည်းတာဝန်ရှိတယ်တရားသူကြီးရှိရောက်တဲ့ခါကျတော့အမှုကတော်တော်ပြည့်နေပြီဗျာတရားသူကြီးကလည်းပဲခပ်ပေါ်ပေါ်ဗျာပေါ့စီတဲ့ဟာတွေလည်းသူ့ရှိမှာပေါ့ဗျာလှုပ်ပြီးသားတော့
တေဥဆောင်အောင်တရားထွေဟာပြီးခဲ့တဲ့ဇန်နဝါရီလ1ရက်နေ့မနေ့အစောပိုင်းကသူ့အနာမှာရှိတဲ့ The One Entertainment Party ပွဲမှာလူတစုရဲ့ဝိုင်းရိုက်တာကိုခံခဲ့ရတဲ့အတွက်ရန်ကုန်စေယုံကြီးမှာတေဆုံသွားခဲ့တာဖြစ်ပါတယ်ဝိုင်းဝန်းရိုက်နှက်ခဲ့ကြတယ်လို့ဝန်ခံကြတဲ့တန်းထုံအောင်ကောတာကြီးပြည်ဖြိုးအောင်ကောအောင်လေးနဲ့ကျော်စောဟန်ကောကျော်စောတို့ကိုအချိန်ပိုင်းခရိုင်တရားရုံးကလုံလောက်တဲ့သက်တည်မတင်ပြနိုင်ခြင်းတေဆုံသူမိသားစုဝင်တွေက အမှုကိုပြန်ရုပ်သိမ်းရင်းစတဲ့အကြောင်းရင်းတွေကြောင့်ပြန်လွတ်ပေးကြတာဖြစ်တယ်လို့လည်းသိရပါတယ်။အခုလိုလူသေးဆုံးခဲ့ရတဲ့ဖြစ်စဉ်မှာတရားခံမပေါ်ဘဲအမှုကိုပြန်ရုပ်သိမ်းတယ်ဆိုတဲ့ဖြစ်ရဟာတရားစီရင်ရေးမှနိုင်ရင်းရင်နေတယ်လို့အများကယူဆနေကြတဲ့အတွက်အဲ့ဒီအမှုကိုစစ်ဆေးနေစဉ်ကာလအတွင်းနောက်ွယ်ကဖြစ်ရတွေကိုဖော်ထုတ်နိုင်မလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။